စီရဲတင်းမာနေတဲ့ရှမ်းပြည်နယ်အတွက်အဓိကကုန်စည်တင်ပို့နေတဲ့လမ်းကြောင်းတွေကိုစစ်ကောင်စီကဒီရက်ပိုင်းမှာပဲဇက်တိုက်ဆိုသလိုပိတ်ပင်လိုက်ပါတယ်။ဒီရက်ဆောက်ကြောက်ကူလမ်းကိုမနေ့ကပိတ်လိုက်ပြီးတော့ဒီကနေ့မှာတော့တောင်ကြီးလွိုင်လင်းလဲချလမ်းကိုပါပိတ်လိုက်တယ်လို့ဒေသခံတွေကပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကိုတရုတ်နိုင်ငံကကုန်ပစ္စည်းတင်ပို့မှုတွေပိတ်ပင်ထားတဲ့တစ်ချိန်တည်းမှာစစ်ကောင်စီကပါထပ်မံပိတ်ဆို့လိုက်တဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုကိုဇော်မိုးကျော်ကပြောပြမှာပါရှင်
။ပြီးခဲ့တဲ့နှစ်က2029စစ်စီရေးစတင်ခဲ့တဲ့နောက်ရှမ်းပြည်နယ်ကနေမြေပြန့်ဒေသကိုဆက်သွယ်ထားတဲ့လာရှိုတီဘောကြောင်မဲမန္တလေးလမ်းဟာလမ်းတရတွေကျိုးပြတ်တာကြောင့်ကုန်စည်တင်ပို့တာတွေကိုရက်ဆောက်ကြောက်ကူလမ်းဘက်ကနေအဓိကဆောင်ရွက်နေခဲ့ရပါတယ်။အင်ကာနေမနဲ့ကတော့ရက်ဆောက်ကြောက်ကူလမ်းကိုဘာထူးမြို့စစ်တပ်ကိတ်ကနေစတင်ပိတ်လိုက်ကြောင်းသတင်းတွေထွက်ပေါ်လာခဲ့ပေမဲ့အဓိကကုန်ပစ္စည်းတွေကိုတည်ယူတာတွေကိုပိတ်လိုက်တာဖြစ်တယ်လို့ရက်ဆောက်ဒေသခံတဦးက VOA ကိုပြောပါတယ်
။ဟုတ်တယ်မင်းကကုန်အားကြီးတွေပိတ်သွားတယ်ဗျ။ကုန်တွေတင်ခွင့်မပြုတော့ဘူးတဲ့။အားကားဆရာကြီးမေးတော့လေဟုတ်တယ်အဲသူတို့ဟိုဘက်ရောက်သွားတဲ့ကားတွေမြောက်ပိုင်းအောင်ရောက်သွားတဲ့ကားတွေကတော့ဒီဘက်ခါတီပြန်လာလို့ရမယ်ပေါ့။ဒီဘက်ကလည်းပြင်းချက်တော့ဟိုဘက်ကလည်းပြင်းချက်တော့ဘူးလေကုန်ကကားနဲ့တော့လာမယ်ဗျ။နောက်တော့သူတို့ဒီဘက်ကနေဟိုဘက်ရောက်သွားတဲ့ကားတွေတော့ပြန်ဒီဘက်ကိုဝင်ခွင့်ပေးမယ်လို့အဲ့လိုတော့ပြောတယ်တဲ့
။ရှမ်းပြည်မြောက်ပိုင်းကနောက်ထပ်ဒေသခံတဦးကလည်းကုန်ပစ္စည်းတင်ပို့မှုပိတ်ပင်ထားတဲ့အခြေအနေကိုအခုလိုပြောပါတယ်
။လက်ရှိကဘယ်လိုဖြစ်နေလဲဆိုတော့ခီးသွားကားမှမှလူကြီးတိတိုင်ကြီးပဲသွားမယ်ဆိုတော့ပေးသွားတယ်တဲ့ဒီကျောဖို့အိတ်တွေပါပြီးတော့မရဘူးတဲ့အတိတ်ကအဲ့ဒီကားခေါင်းဘိုးပေါ်မှာပျက်စီးတယ်လာတဲ့ကားလေးဆိုတော့အကုန်ပြန်လဲပဲအဲဒီကနေစားနေရိတ်ခါပဲဖြစ်ပါပဲဖြစ်တခုပဲမျိုးတယ်တဲ့ဟာကြီးအကုန်ပျက်စီးတယ်တဲ့ကားလေးသွားခိုင်းဆိုတော့အားလုံးပြန်လဲကုန်အိမ်စည်းကားမှာပါလူကြီးပဲတိတက်သွားမယ်ဆိုတော့ရတယ
်ရှမ်းပြည်မြောက်ပိုင်းကိုသွားတဲ့တောင်ကြီးလွယ်လင်းလဲချလမ်းကိုလည်းဒီကနေ့ကစပြီးပိတ်လိုက်ပြီးလို့နောက်ထပ်ဒေသခံတဦးကပြောပါတယ်
ဒီနေ့အဲ့ယူကလည်းလွယ်လင်းပဲလဲပိတ်သွားပြီတဲ့ဒီနေ့စပိတ်တာလူတော့ပေးသွားတယ်ဒါပေမဲ့တအားစစ်စင်းမင်းများရှိတယ်ပုံပစ္စည်းကတော့ဘာမှကိုတင်ဖြစ်မပေးဘူးတဲ့ဒီဘက်မှာတော့အဲ့ပတ်တူးတက်ကနေပိတ်တယ်ဒီလွယ်လင်းဘက်ကတော့ဒီလဲချားမှတနေရာပိတ်တယ်ပြီးတော့အဲ့ဒီကျွန်တော်တို့မိုင်းငောင်လမ်းခွဲမှတနေရာပိတ်တယ
်ရှမ်းပြည်နယ်အတွက်ကုန်စည်တင်ပို့နေတဲ့လမ်းကြောင်းတွေကိုပိတ်လိုက်တဲ့အကြောင်းအရင်းနဲ့ပတ်သက်လို့တော့စစ်ကောင်စီကလက်တလောတစုံတရာပြောဆိုတာမရှိသေးပါဘူးရှမ်းပြည်နယ်မြောက်ပိုင်းကိုတရုတ်နိုင်ငံကကုန်စည်တင်ပို့မှုတွေပိတ်ထားချိန်မှာစစ်ကောင်စီကပါပိတ်လိုက်တာကြောင့်ကုန်စည်ပြတ်လတ်မဲ့အခြေအနေနဲ့ကြုံနေရတဲ့အတွက်လဲဒေသခံတွေစိုးရိမ်နေပါတယ်
။ပြောမယ်ဆိုရင်တော့မြောက်ပိုင်းတစ်ပိုင်းလုံးကိုပိတ်တာပေါ့ကွာ။တရုတ်ကလည်းမြန်မာပေါက်တွေပိတ်ပေါ့။လူတို့ကလည်းမြန်မာပြည်နဲ့ရှမ်းပြည်တောင်ပိုင်းနဲ့မြောက်ပိုင်းကိုပိတ်တဲ့သဘောပေါ့ဆရာရဲ့။အခုလူတို့လုပ်တဲ့ပုံစံတရုတ်နဲ့သူနဲ့လက်ဝါးစီကြိုက်ပြီးလုပ်တဲ့ပုံစံလုံးဝမြောက်ပိုင်းတစ်ခုလုံးကိုပိတ်လိုက်တဲ့ပုံစံဖြစ်နေ
တယ်။2029စစ်စင်ရေးမှာ TNL တအန်း MNDAA ကိုကန့်တက်တွေကလောက်ကန်ကွမ်းလုံချင်းရွှေဟော်လာရှိုကြောင်မဲတီဘောစတဲ့မြို့ကြီးတွေအပါအဝင်ရှမ်းမြောက်ဒေသကမြို့အားလုံးနီးပါးကိုထိန်းချုပ်ထားခဲ့ပါတယ်။တရုတ်နိုင်ငံဘက်ကတော့ပြီးခဲ့တဲ့လပိုင်းတွေမှာ TNL နဲ့ MNDAA တို့ကိုတိုက်ပွဲတွေရဆိုင်ဖို့နဲ့လာရှိုးကစုတ်ခွာဖို့ဖိအားပေးတဲ့သတင်းတွေထွက်ပေါ်ခဲ့တယ်လို့နောက်ပိုင်းမှာနေဇာဂိတ်တွေပိတ်ခဲ့တာဖြစ်လာခဲ့ပါတယ်။လောလောဆယ်မှာတော့စစ်ကောင်စီဘက်ကရှမ်းပြည်နယ်မြောက်ပိုင်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေထိန်းချုပ်ရနယ်မြေတွေကမြို့တွေကိုလေကြောင်းကတိုက်ခိုက်တာတွေအဆက်မပြတ်လှုပ်ဆောင်နေပြီးမိုင်းရဲမျိုးကိုစစ်အင်အားတွေပို့ဆောင်နေကြောင်းသတင်းတွေထွက်ပေါ်နေပါတယ်။